မနက်ငယ်ရခိုင်မြောက်ပိုင်းကနေပြီးတော့ထွက်ပြေးတိမ်းရှောင်လာကြတဲ့ရိုဟင်ညာဒုက္ခသည်တွေနဲ့အဲ့ဒီဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အခြေခံလိုအပ်ချက်နဲ့လူမှုအကျပ်တွေဒီမှာသုံးဆွဲရေးပါဝင်တဲ့စီမံကိန်းနှစ်ခုအတွက်အမေရိကန်ဒေါ်လာတန်း900ထောက်ပံ့ပေးဖို့ကမ္ဘာ့ဘဏ်အမှုဆောင်ညွှန်ကြားရေးမှုအဖွဲ့ကဆုံးဖြတ်လိုက်ပါတယ ာရဲ့ထပ်ဝက်ဖြစ်တဲ့တန်း350ကိုတော့အင်ရှင်ဘင်္ဂလားဒေ့ရှ်ရဲ့လူမှုအတိုက်ဝိုင်းနဲ့နောက်ရိုဟင်ညာတွေအတွက်လိုအပ်ချက်တွေမှာသုံးစွဲဖို့ဖြစ်ပြီးတော့ကျန်တဲ့တန်း350ကတော့ရိုဟင်ညာတို့ရဲ့လူမှုဘဝမြင့်တင်ရေးအတွက်သုံးစွဲဖို့ဖြစ်ပါတယ်။လူဦးရေတန်းလောက်ရှိလာပြီဖြစ်တဲ့ရိုဟင်ညာတွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်ကြောင်းဘင်္ဂလားဒေ့ရှ်နဲ့ဘူတန်နိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ညွှန်ကြားရေးမှူးအဗ်ဒူလေးဆတ်ကပြောပါတယ်။ရိုဟင်ညာပြိပခခုနှစ်နှစ်လောက်ကြာလာတဲ့အချိန်မှာရေရှည်ဖြည့်ဆည်းရမယ့်ပြဿနာတွေရှိတယ်လို့ရေတို့ဖြည့်ဆည်းရမယ့်အခက်အခဲတွေရှိနေပါတယ်လို့လည်းကမ္ဘာ့ဘဏ်ညွှန်ကြားရေးမှူးကပြောပါတယ်ရှင်။